ရခိုင်ပြည်နယ်တံတွဲလေစိတ်နားတိုင်းမှာဒီစစ်တပ်နဲ့ AARK တပ်တွေတိုက်ပွဲတွေပြင်းထန်နေပါတယ်။တိုက်ပွဲတွေကြောင့်ငပလီပင်လယ်ကမ်းခြေအပန်းဖြေနေရာတွေဘက်ကိုဒေသခံတွေထွက်ပြေးခဲ့ကြတယ်လို့စစ်တပ်ကလည်းဟိုတယ်တချို့ထဲဝင်ရောက်စခန်းချနေတယ်လို့ဒေသခံတွေကပြောပါတယ်။တံတွဲမြို့နယ်ကပ်နေတဲ့ကော့ချီရွာကစစ်စခန်းကိုဂျာတာရီတီတို့က AA ဘက်ကလက်နက်ကြီးနဲ့လှမ်းပစ်ခဲ့တယ်လို့စစ်တပ်ဘက်ကလည်းရေတပ်တမော်တွေနဲ့ဒီပင်လယ်ထဲကနေပြန်ပစ်နေတယ်လို့အဲ့ဒီဒေသမှာရှိနေသူတွေကပြောပြပါတယ်။စစ်လေရင်တွေလည်းကော့ချေးရွာအပေါ်ပုံကျဲတိုက်ခိုက်တဲ့အတွက်ဒေသခံတွေဘေးလွတ်ရာထွက်ပြေးခဲ့ကြရပါတယ်။တိုက်ပွဲတွေဖြစ်နေတာ၃ရက်ရှိနေပြီးတော့ဒေသခံတွေထိတ်လန့်နေကြတယ်လို့ငပလီဒေသခံတယောက်က VOA မြန်မာပိုင်းကိုပြောပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းဘူးသီးတောင်မြို့နယ်ကစစ်တပ်စခန်းတွေကို AA တပ်တွေသိမ်းပိုက်ခဲ့ပြီးတဲ့နောက်မှာတောင်ပိုင်းကအထက်ချာချတဲ့တန်တွဲမြို့နယ်တွေမှာအစစ်အစင်တိုက်ခိုက်နေတာဖြစ်ပါတယ်။စစ်တွေမြို့မြောက်ဖက်ပြိုင်းပြူချေးရွာမှာမေလ29ရက်နေ့ကဒေသခံရွာသား50တယောက်ကိုစစ်ကောင်စီကဒီရရဆက်ဆက်တပ်ဖြတ်ခဲ့တဲ့ပုံမှာစိတ်မကောင်းဖြစ်ရတယ်လို့ NUG ဂျာကာလာမြို့သားညညရဲ့အဆိုအရသမ္မတဒူဝါလက်ရှိလာကပြောကြားပြီးတော့စစ်တပ်ရဲ့နှိမ့်ဆက်မှုမျိုးစုံကို NUG အနေနဲ့ပြည်သူတွေဘက်ကနေခုခံကာကွယ်နေတယ်လို့နိုင်ငံတကာအသိုင်းအဝိုင်းအနေနဲ့လည်းစစ်ကောင်စီရဲ့လုပ်ရက်တွေကိုဟန်တားနိုင်အောင်အမြန်လှုပ်ဆောင်ဖို့လိုအပ်နေပြီလို့သမ္မတဒူဝါလက်ရှိလာကပြောကြားခဲ့ပါတယ်။အရက်သားတွေကိုစစ်ရေးပြတ်မှတ်လို့သဘောထားပြီးစစ်ကောင်စီကတိုက်ခိုက်နေတာကိုနိုင်ငံတကာအသိုင်းအဝိုင်းနဲ့အင်ဂျင်နီယာနိုင်ငံတွေသိနာလဲအောင်တက်တိုက်တွန်းတော့အတိပေးစားဖို့လိုအပ်တယ်လို့လည်း NUG အဆိုအရအဖွဲ့အစည်းအဝေးမှာပြောကြားခဲ့ပါတယ်။စစ်ကောင်စီဘက်ကတော့ပြိုင်းပြူရွာအပါအဝင်စစ်တွေမြောက်ပိုင်းမှာရှိတဲ့ရွာတွေဟာဒီ AA အဖွဲ့တွေခေါ်အောင်ပြီးတော့စစ်တပ်ကိုတိုက်ခိုက်နေတာကြောင့်ပြိုင်းပြူချေးရွာကိုနေမည်လုံခြုံရေးဆောင်ရွက်ခဲ့စဉ်မှာ၃ဦးသေဆုံးခဲ့တယ်လို့ပြောပါတယ်။40ကျော်သေဆုံးခဲ့တယ်လို့အမျိုးသမီးတွေကိုအဓမ္မပြုကျင့်နေဆိုတာမဟုတ်ဘူးလို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဆော်မင်းထွန်းကညှဉ်းဆန်းထားပါတယ်။ပြိုင်းပြူရွာမှာစစ်တပ်ကလူ80ကျော်ကိုအစုလိုက်အပြုံလိုက်တပ်ဖြတ်ခဲ့တယ်လို့ AA ဘက်ကတော့သတင်းထုတ်ပြန်ထားပါတယ်ရှင်။